က်လာတဲ့နည်းပညာတွေနဲ့အတူဘဏ်လုပ်ငန်းအထိ online ဝန်ဆောင်မှုတွေဖြစ်လာနေချိန်မှာကိုယ့်ရဲ့ online account တွေထဲကိုဝင်နိုင်ဖို့ password တွေကိုသူများခန့်မှန်းလို့မရအောင်ခက်ခက်ခဲခဲတွေထားကြရပါတယ်။တချို့ကလည်း biometric authentication လို့ခေါ်တဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာဒါမှမဟုတ်ရင်အပြုအမူပိုင်းဆိုင်ရာ digital နည်းနဲ့မှတ်တမ်းတင်ပြီးတော့မှန်မှန်မှန်စစ်ဆေးတဲ့နည်းပညာကိုသုံးလာကြပါတယ်။ mobile လက်ကင်ဖုန်းတို့ tablet computer တို့ကနေကိုယ့်ရဲ့ account တွေထဲကိုဝင်နိုင်ဖို့ဖုန်းရဲ့ scanner နဲ့လက်ပွေရာနှိပ်ထည့်တာမျိုးကိုယ်အတန်နဲ့အမိန်ပေးတာမျိုးတွေလုပ်နိုင်ပြီးမဲ့တော်တော်များများကတော့တမယိုးကျ password တွေကိုပဲသုံးနေကြသေးပါခိုင်မာတဲ့ password တွေဖြစ်အောင်လို့ရှည်ရှည်လျလျခက်ခက်ခဲခဲတွေထားကြရတော့ပြဿနာကအဲ့ဒီ password တွေအားလုံးကိုမမှတ်မိကြတာပါ online မှာကိုယ်သုံးတဲ့ website တွေဝန်ဆောင်မှုတွေများလာလေမှတ်ရတဲ့ password တွေများလာလေမို့အားလုံးကိုမှတ်မိတဲ့သူကတော့ရှားပါတယ်
အခုခေတ်ကတော့တည်တဲ့အတိုင်းပဲအကောင့်တွေကလည်းအများကြီးပဲကိုယ့်ရဲ့ကိုယ်ပိုင်အကောင့်တွေရောလုပ်ငန်းကမှသုံးတဲ့အကောင့်တွေရောပေါ့ကျွန်တော်ထင်သလောက်ဆိုရင်ကျွန်တော်မှာ20လောက်တော့ရှိမယ်လို့ထင်တယ်။အဲ့ဒီကအကုန်လုံးတော့မမှတ်မိဘူး။တချို့ဟာတွေကြတော့လဲချပြီးတော့ရေးထားတာမျိုးရှိတာပေါ့လေ
။အကောင့်ဘယ်နှခုရှိလဲလို့မေးရင်တော့ဘယ်နှခုရှိမှန်းကိုမပြောတတ်တော့ဘူး။အများလုံးလို့လေ။လာစာပဲဖြစ်ဖြစ်၊ကျမရေးပဲဖြစ်ဖြစ်၊စုကြည်ပဲဖြစ်ဖြစ်အဲ့လိုမျိုးတွေနဲ့ပတ်သက်တဲ့ဟာတွေကလည်းအကောင့်တွေကအများကြီးဆိုတော့တချို့ဟာလေဟို password တစ်ခုလည်းထားလို့ရတာရှိတယ်လို့တချို့ဟာကြတော့လေသူတို့ရဲ့လုံခြုံရေးရ password တစ်ခုလည်းထားလို့မရတာရှိရပါတော့ဆိုတော့မှတ်မိတာလည်းရှိတယ်မမှတ်မိတာလည်းရှိတယ်ဒီကြားထဲမှာပို့ဆိုတာကသုံးရတစ်ခါ password တွေကပြောင်းရပြန်တယ်ပြောင်းအောင်ပြန်တော့ကျမဆိုရင်မှတ်ကိုမမှတ်မိတော့ဘူးနောက်ဆုံးကျမဘာလုပ်ရလဲဆိုတော့ဟိုဘယ် accountကောင်းနာမည်ရေးပြီးရင် user name ကဘာ password ကဘာအဲ့ဒီအောက်မှာမှတခါမေးခွန်းဗေမေးခွန်းဆိုဘာဖြည့်ထားလဲဗေမေးခွန်းဆိုကျွန်မအဲ့လိုချရေးရတော့တယ်အစင်ရောက်သွားတယ်ပေါ့နော
် VOA 1တို့သားတွေဖြစ်တဲ့ကိုရန်နိုင်နဲ့မန္တနာချမ်းမှာသူတို့လိုမျိုး password တော်တော်များများကိုမမှတ်မိတဲ့သူတွေကလည်းအများကြီးပါ
I have a series of passwords and I use different categories of passwords for different things.
ဒီမှာလည်းမှတ်ထားရတဲ့ password တွေကအများကြီးဆိုတော့ကဏ္ဍတွေကိုခွဲပြီးတော့မှတ်ရပါတယ်တဲ့။ကိုယ်ပိုင်နံပါတ်နဲ့မှတ်ထားတဲ့ password တွေရှိတယ်။တက္ကသိုလ်နဲ့ဆိုင်တဲ့ password တွေရှိတယ်။မတူအောင်ခွဲပြီးတော့မှတ်ထားရပါတယ်လို့ Shannon McIntyre ကပြောပြနေတာပါ။
I have so many passwords to so many things. I keep cryptic lists.
Sharon McDonald ကတော့သူ့မှာတော့ password တွေအများကြီးဖြစ်နေလို့တနည်းအားမရေးမှတ်ထားရပါတယ်တဲ့။သူများမှန်းကြည့်လို့မရနိုင်အောင်မှတ်ထားရဆိုပေမဲ့လည်းအဲ့လိုမျိုးမှတ်မထားသင့်ဘူးဆိုတာကိုလည်းသူကတော့သဘောပေါက်ပါတယ
် I think passwords are strong enough if you got a decent enough password should be fine and
I do Sean Rana ကတော့သူ့ရဲ့ password တွေကိုသူများခတ်မှန်းလို့မရလောက်အောင်ခက်ခက်ခဲခဲလုပ်ထားတယ်လို့ဆိုပါတယ်ခိုင်မာတဲ့ password တွေထားလို့ရှိရင်သိပ်ပြီးတော့ပူစရာမရှိပါဘူးတဲ့သူ့ရဲ့ password အားလုံးနှီးပါးကိုမှတ်မိတယ်လို့လည်းဆိုပါတယ်အဲ့ဒါတွေကတော့နေတိုင်းသုံးနေကြ password တွေပါတဲ့မေ့သွားတဲ့ password တွေလည်းရှိတော့ရှိတယ်များသောအားဖြင့်ကတော့တိတ်မသုံးပြစ်တဲ့ application တွေရဲ့ password တွေလို့ပြောပြနေတာပါအခုလိုမျိုး password တွေခိုင်အောင်ထားရမှတ်ရတဲ့ပြဿနာကြောင့်လွယ်လွယ်ကူကူကနန်းလေးလုံးလောက်ပဲထားစရာလိုတဲ့နည်းပညာမျိုးတွေကိုလည်းထွင်းနေကြပါတယ် biometric authentication မှာ behavioral biometric လို့ခေါ်တဲ့နည်းပညာကတော့ password စလုံးတွေကနန်းတွေကို touch screen ဖုန်းပေါ်မှာနှိပ်တဲ့အခါကိုယ့်လက်ရဲ့အဖို့အဖိအရွေ့အနည်းအမြန်ကိုမှတ်ထားပြီးတော့ကိုတကယ်ဟုတ်မဟုတ်ဆိုတာကိုခွဲခြားပေးတဲ့နည်းပညာပါ behavioral biometric နည်းပညာနဲ့ဗဏ္ဍာရေးလုပ်ငန်းသုံးရည်ရွယ်တဲ့ mobile application တွေကိုထွင်းနေတဲ့ကုမ္ပဏီတစ်ခုကတော့လန်ဒန်မှာအခြေစိုက်တဲ့ Aimbrain ဖြစ်ပါတယ် Aimbrain app တွေကကဏ္ဍလေးလုံးကိုပဲမှတ်ထားစရာလိုပါတယ်သူတို့နည်းပညာကိုသုံးတဲ့ဗဏ္ဍာရေး online ဘဏ်စင်းကိုစစ်မယ်ဆိုရင်အဲ့ဒီကဏ္ဍလေးလုံးကိုနှိပ်လိုက်ရုံပါပဲ
The biggest problem we see with passwords is the user experience one. People need to remember long sequences of random characters.
Password နဲ့ပတ်သက်လို့အကြီးဆုံးပြဿနာကတောင်းရတဲ့သူတွေရဲ့အတွေ့အကြုံပါ။အစီအစဉ်တကျမဟုတ်တဲ့စာလုံးရှည်တွေကိုမှတ်ရတာမျိုးဆိုတော့လူတော်များများကမမှတ်နိုင်ကြပါဘူး။အဲ့ဒီပြဿနာကို biometric နည်းပညာကဖြေရှင်းပေးပါတယ်။ကိုယ်ဘယ်တော့မှမိမမဟုတ်တဲ့ကိစ္စမျိုးကိုလုပ်နေကြအလေးထားမျိုးကနေဘာမှထူးပြီးလုပ်စရာမလိုပါဘူး။သူ့ရဲ့အပြုအမူကိုမှတ်ထားပြီးဒီလူအစ်စ်ဟုတ်တယ်မဟုတ်ဘူးဆိုတာကိုနီးပညာကခွဲခြားနိုင်ပါတယ
် Aimbrain ကိုပူးတွဲတည်ဆောင်ထားတဲ့ Alexis Novak ဖြစ်ပါတယ်သူနဲ့နောက်တကယ်ချင်းတယောက်ကခက်ခက်ခဲခဲ password တွေသုံးစရာမလိုအောင်ထွင်ရင်ကောင်းမယ်လို့အကြံရပြီးတော့ Aimbrain company ကိုစားထောင်ခဲ့တာပါစားတာတိတ်မကြသေးတဲ့ company ဖြစ်ပေမဲ့ခက်ခက်ခဲခဲ password တွေမလိုတော့မဲ့ Aimbrain app တွေရဲ့အကြောင်းကိုတော့ ID စောင်းပါတော်တော်များများမှရေးကြဖော်ပြကြပါတယ်behavioral biometric နည်းပညာကိုအခြေခံထားတာမို့ကိုကကနန်းလေးလုံးနှိပ်တဲ့အတိုင်း to online to lopho ma phit nai mu la so re a chat ko a mya su ga me ja le shi ba de.
The number of factors we use makes it extremely hard to try and copy it because most of those factors you can't.
General a che kan tha de set dwe ga to online to bi lopho yan ko khat ba de. A mya su ga myel lone ne ma myin nai ne lhou sha mu le paw ma a che kan tha lo ba. Tu nait de nong myo ne ko ga lai bi nait de so yin naw a ti ja tu wo taik ko khat khe ba de.စကရင်ကိုသူနှိပ်တဲ့အခါဖြစ်သွားတဲ့ဖိအားတို့အရှိန်တို့အဲ့လိုမျိုးမမြင်နိုင်တဲ့အသေးစိတ်အချက်အလုံးကိုနီးပညာကခွဲခြားစီစစ်နိုင်ပါတယ
်အခုလိုကိုယ့်ရဲ့အပြုအမူကိုအခြေခံတဲ့ behavioral biometric authentication နဲ့စစ်ဆေးတာအပြင် facial recognition လို့ခေါ်တဲ့ကိုယ့်ရဲ့မျက်နှာကိုနီးပညာကမှတ်ထားပြီးတော့ကိုယ်စစ်မစစ်ခွဲခြားပေးတဲ့ application တွေကိုလည်း aimbrain ကထွင်နေပါတယ်သူတို့အခုလက်ရှိထွင်နေကြတဲ့ mobile app တွေကဗန်နာရေးလုပ်ငန်းတွေမှာသုံးဖို့အဓိကရည်ရွယ်တာဖြစ်ပါတယ်ပန်စင်းမှမဟုတ်ပဲတခြား online account တွေအားလုံးအတွဲ password အခက်တွေမသုံးရတော့အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဤပညာသစ်တွေကိုထွင်းနေတဲ့ aimbrain company တည်ထောင်သူ2ယောက်လုံးကရှေ့ဆက်ပြီးတော့ password တွေကိုသုံးနေဖို့လိုအောင်မှဖြစ်ပေမဲ့ခက်ခဲတဲ့ password မျိုးတွေမှတ်စရာမလိုတဲ့အခြေအနေကိုရောက်လာတော့မှဖြစ်တယ်လို့ပြောကြပါတယ်ရှင်